ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြဋ္ဌာန်းဖို့ကမ္ဘာအဖွဲ့အစည်းပေါင်း200ကျော်ကဗုဒ္ဓဖူးနေ့ကတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေစီကိုအဖွဲ့ပေါင်း200ကျော်ကပြည်သူအသံဖြစ်ပန်ကြားရမှာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုနဲ့စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်တန့်အောင်စစ်ကောင်စီကိုဖိအားပေးဖို့လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးလှုပ်ဆောင်တင်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်အုပ်စုပေါ်လက်နက်ရောင်းချမှုကိုပိတ်ပင်ဖို့နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဆွေးနွေးဖို့ပြက်ကွက်တာဟာမြန်မာပြည်သူတွေအပေါ်မှာရှိနေတဲ့သူ့ရဲ့တာဝန်ဝတ္တရားကိုတကယ်ကိုဆူဆူရွရွလစ်လျူပြူတာပဲဖြစ်တယ်လို့အဖွဲ့ပေါင်း200ကျော်ထဲမှာပါဝင်တဲ့နယူးယောက်ခြေဆိုင် HRW ရဲ့ကုလသမဂ္ဂရေးရာညွှန်ကြားရေးမှူး Louis Charbonneau ကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်မြန်မာအရေးမူကြမ်းရေးသားတဲ့ဗြိတိန်နိုင်ငံအနေနဲ့လက်နက်တင်ပို့မှုပိတ်ပင်တဲ့ဆုံးဖြတ်ချက်မူကြမ်းအတွက်လုံခြုံရေးကောင်စီမှညှိနှိုင်းဆွေးနွေးမှုတွေကိုဥဆောင်ပြီးချက်ချင်းလှုံ့ဆော်တင်တယ်လို့လည်းအဖွဲ့ဝင်200ကျော်ပူတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဗြိတိန်ဘက်ကတော့အဲ့ဒီလိုလှုပ်ဖို့တွန်းဆုံနေတာပါ။တရုတ်ရုရှားနဲ့အခြားအဖွဲ့ဝင်တွေကအရင်ကစန့်ကျင်ထားတဲ့အချက်တွေပါနေတဲ့ဆုံးဖြတ်ချက်ကိုပဲအားလုံးထောက်ခံသဘောတူညီမှုနဲ့ထုတ်ပြန်တဲ့ကြေညာချက်တွေဖြစ်အောင်ပဲဗြိတိန်ကဦးစားပေးဆောင်ရွက်နေတာဖြစ်တယ်လို့ HRW ကပြောပါတယ်။အာနာသိမ့်ပြီးရပ်ပေါင်း90ကျော်အတွင်းသတင်းသမားတွေ၊ဆရာဝန်တွေ၊ဆရာဆရာမတွေ၊ကျောင်းသူကျောင်းသားတွေအပါအဝင်လူပေါင်း 3,600 ကျော်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ပြစ်ခတ်ဖြိုခွဲမှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း960ကျော်တေဆုံးခဲ့ပြီးဖြစ်ကြောင်းနဲ့လူတွေရာနဲ့ချီပျောက်ဆုံးမှုတွေရှိနေတယ်လို့လည်း HRW လူခွင့်ရေးစောင့်ကြည့်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။